VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မများသတင်းအောင်ပါရှင်။46ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီပုံမှန်အစည်းအဝေးအတွင်းမှာကိုဗစ် -19 ကပ်ရောဂါရဲ့သက်ရောက်မှုကျယ်ကျယ်ပြန့်ပြန့်ပေါ်ပေါက်ခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိစ္စကိုအဓိကထားဆွေးနွေးကြမှာပါ။ဒီကနေ့တင်းနှလာနေဂျနီဗာမှာစတင်ကျင်းပမယ့်အစည်းအဝေးအကြောင်းလီဆာရှလိန်သတင်းပေးပို့ထားပါတယ်ရှင်။လေးဘက်ကြကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ46ကြိမ်မြောက်ပုံမှန်အစည်းအဝေးကိုကပ်ရောဂါအခြေအနေတွေကြောင့်ဗီဒီယိုကနေတဆင့်သာကျင်းပမှာဖြစ်ပါတယ်။ညီလာခံပထမ3ရက်မှာနိုင်ငံကောင်းဆောင်9ဦးပါဝင်တက်ရောက်မှာဖြစ်ပြီးနိုင်ငံပေါင်း130ကျော်ကပါဝင်ဆွေးနွေးမှာပါ။ဒီကနေ့တင်းနှင်းလာနေမှာတော့ကပ်ရောဂါနဲ့ပတ်သက်လို့တည်ထောင်အထူးအစည်းအဝေးရှိပါတယ်။ဒီစည်းဝေးပွဲမှာကပ်ရောဂါနဲ့ဆက်နွယ်တက်ရောက်လာတဲ့လူမျိုးရေးခွဲခြားမှုနဲ့လူချင်းချင်းခွဲခြားဆက်ဆံမှုတွေကိုဆွေးနွေးမှာဖြစ်ပါတယ်။အစိုးရတွေကအတိုက်အခံတွေကိုနှိမ်နင်းမှုနဲ့အာဏာတည်မြဲဖို့လှုံ့ဆော်တာမှကပ်ရောဂါကိုအကြောင်းပြချက်အနေနဲ့အသုံးချနေတဲ့ကိစ္စကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီအနေနဲ့လေ့လာဆန်းစစ်တင်တယ်လို့ကောင်စီအမှုဆောင်ညွှန်ကြားရေးမှူးကနက်ဒ်ရော့ကပြောပါတယ်။ဥပမာအနေနဲ့ဟန်ဂေရီနိုင်ငံဝန်ကြီးချုပ်ဗစ်တာ အိုဘန်ကပါလီမန်မှာတရားဝင်ဥပဒေပြုတာကိုခွင့်မပြုဘဲသူ့အမိန့်အာဏာနဲ့အုပ်ချုပ်နေတာကိုသူကထောက်ပြပါတယ်
။ Another example was the recent elections in Uganda where
နောက်ထပ်ဥပမာတစ်ခုကတော့မကြာသေးခင်ကယူဂန်ဒါမှာကျင်းပတဲ့ရွေးကောက်ပွဲပါ။သမ္မတယူဝီရီမတ်ဆေဗနီကသူ့ရဲ့အဓိကအတိုက်ခံတွေကိုရွေးကောက်ပွဲမှာပါနိုင်အောင်ကျိုးပြီးဖယ်ရှားဖို့ကံရောဂါကိုအကြောင်းပြခဲ့ပါတယ်။အကြံဖက်မှုတွေအကျဉ်းချုပ်လုပ်ခဲ့တယ်၊လူတွေကိုဖမ်းဆီးခဲ့တယ်၊ထက်ကတလဲလဲနဲ့ဖမ်းဆီးပြီးတော့အတိုက်ခံနိုင်ငံရေးခေါင်းဆောင် Pop အစိုးရ Bobby Wine ကိုဖမ်းဆီးရိုက်နှက်ခဲ့တာမျိုးတွေပါ။တော်တော်များများကကံရောဂါကြောင့်ဆိုပြီးအကြောင်းပြခဲ့တာပါ။
အထူးစည်းဝေးမှာတည်တံပြည်တံချမှတ်တဲ့ကိစ္စ၊ကလေးစင်ရဲ့အခွင့်အရေးနဲ့မတန်စွမ်းသူတွေရဲ့အခွင့်အရေးတွေကိုလည်းအဓိကထားပြီးတော့ဆွေးနွေးဖို့ရှိပါတယ်။ဒီအထဲမှာလူအခွင့်အရေးချိုးဖောက်နေတဲ့တိုင်းပြည်အတော်များများရဲ့အရေးကိစ္စတွေကိုလည်းသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ဒါအပြင်အခုလက်တလောမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့ကိစ္စလူအခွင့်အရေးကိုဇက်တိုက်ချိုးဖောက်နေတဲ့ဘယ်လာရုစ်၊ဗင်နီဇွဲလား၊အီရန်၊ကွန်ဂိုသမ္မတနိုင်ငံ၊ဘာရန်ဒီနဲ့မြောက်ကိုရီးယားနိုင်ငံတွေရဲ့အရေးတွေကိုလည်းပါဝင်ဆွေးနွေးမှာပါ။လူခွင့်ရေးကောင်စီကိုအမေရိကန်ကပြန်လည်ဝင်ရောက်ဖို့ဆုံးဖြတ်ခဲ့တဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုလည်းကုလသမဂ္ဂနဲ့လူခွင့်ရေးလှုပ်ရှားသူတွေကကြိုဆိုလိုက်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်၃နှစ်နီးပါးကြာကောင်စီကနှုတ်ထွက်ထားခဲ့တဲ့အမေရိကန်အနေနဲ့ကမ္ဘာစင်မြင့်မှာအခြေခံလူခွင့်ရေးတွေနဲ့တရားဥပဒေစိုးမိုးရေးညှင့်တင်ဖို့သူ့အင်အားကိုအသုံးပြုလိမ့်မယ်လို့လည်းလူခွင့်ရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်ရှင်။